ောက်ဆက်တွဲမိကျင်တာနိုင်ငံတော်အစိုးရရဲ့အခမ်းအနားပေါ့နော်မနစ်ကတော့အစိုးရတစ်ခုပေါ့ဒီနေ့မှာတော့အစိုးရတည်တက်လာပြီဆိုတော့အစိုးရဘက်မှလည်းဒီအစိုးရမတက်ခင်ကလည်းဆရာတို့ညှော်လင့်ဒီမြန်မာနိုင်ငံစံတော်အတင်းချုပ်အပါအဝင်ဒီလက်သမားတွေဘက်ကညှော်လင့်ချက်တွေလည်းရှိခဲ့မှာပေါ့ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့ကဏ္ဍမှာဘာလို့လဲဆိုတော့အနေဒီအစိုးရအနေနဲ့စိုက်ပျိုးရေးကိုဦးစားပေးလုပ်မယ်ဆိုပြီးတော့သူတို့ရဲ့အဓိကစီးပွားရေးမှန်နိုင်ကြီးတွေထဲမှာကိုထည့်သွင်းဖော်ပြထားတာရှိခဲ့တော့ဒီလက်ရစိုက်ပျိုးရေးနဲ့ပတ်သက်တဲ့ policy ကိုတိတိပါပါထွက်လာပါပြီလားခင်ဗျာ NLD အစိုးရကနေပြီးတော့လက်ရှိအစိုးရကနေပြီးတော့ထုတ်ပြန်လာတယ
်တော့ကြတော့ဒီကစိုက်ပျိုးရေးနဲ့ပတ်သက်တဲ့ policy တော့ကျွန်တော်မရှိသေးဘူးနော်ဟိုတော့တော့ဒီစီးပွားရေး policy ဆက်လက်ကြံမှာတော့လည်းစိုက်ပျိုးရေးကဏ္ဍပါတာပဲရှိတာအဲ့ဒီဟာတွေတိကျတော့ထုတ်ပြန်တာမရှိသေးပါဘူ
းဟုတ်ကဲ့သူတို့ရက်တရားစီမံကိန်းတွေပါတယ်လုပ်ပြီးတော့ဟိုပြောဟိုတခြားဒီဟိုတခြားဝန်ကြီးဌာနတွေဆိုလှုပ်ဆောင်နေကြတာရှိပြီလေတဘောကဟိုမနေ့ကဆိုလို့ရှိရင်ကျွန်တော်တို့လူပြန်ကဲကနေပြီးတော့တို့ရက်တရလုပ်ခဲ့တဲ့စီမံကိန်းတွေဟိုအစီအစဉ်တွေတို့ချပြတာတွေရှိတယ်အောင်မြင်မှုတွေရှိတယ်ဆိုပြီးတချို့ဝန်ကြီးဌာနတွေကပြောတာတွေရှိတယ်ဒီလေဆက်ပြိုးဝန်ကြီးဌာနအနေနဲ့တော့တစုံတရာထုတ်ပြန်တာမျိုးအောင်မြင်တယ်မအောင်မြင်ဘူးဆိုတာမျိုးဆိုတာတော့တို့ဘက်ကဟိုတခုခုတစုံတရာထုတ်ပြန်တာမရှိသေးဘူးပေါ့ဆရာအဲ့လိုလား
ဟိုကျွန်တော်တို့မြင်တာတော့ဒီရက်တရအတွင်းမှာတော့အောင်မြင်တဲ့ဟာတော့ကျွန်တော်တို့ကတော့ကြီးရောမရှိတော့သူ့လည်းပဲရှိစားသွားမဲ့ policy နဲ့ action plan တည်စီလို့တည်နေတာပေါ့နော်။ဒါတော့ပဲကဏ္ဍဖြစ်ပြီးပေါ့နော်။ကျွန်တော်လက်ရှိစီးပွားရေးမူဝါဒဆန်းချက်ဆိုတာလေ UB ဆန်းပြီးတော့လုပ်တာပေါ့နော်။အသေးစိတ်ကျွန်တော် action plan မှာမတည်မတည်အောင်ပေါ့နော်။ဟိုပါဆိုတော့ဒါလေယာဆက်ပြီးကဏ္ဍတို့တဲ့ဦးစားပေးဆောင်မယ်ပြောမယ်လေ။ဒါတော့ဘလို့ဆောင်ရမယ်ဟာတော့မပါသေးဘူးနော်။ဒီကြတယ
်။ဟုတ်ကဲ့ဆရာ။မနေ့ကချမှတ်ခဲ့တဲ့ဒီဟိုနိုင်ငံကနေပူပေါင်းဆောင်ရွက်ခဲ့တဲ့စီမံကိန်းတွေရှိသလိုဒီဟိုအကူအညီပေးခဲ့တာတွေလည်းရှိတယ်။နောက်ဆရာတို့ကိုယ်တိုင်လည်းဒီဟိုဘာပေါ့နော်ဒီ data တွေစုဆောင်းတာတွေအချက်လက်တွေစုဆောင်းတာတွေရှိခဲ့တယ်ဆိုတော့အဲ့ဒီမနေ့ကလုပ်ခဲ့တဲ့စီမံကိန်းတွေအကူအညီတွေကဘယ်လိုများဖြစ်သွားပြီလဲဆရာသိပါလား
။သူကမနေ့ကတော့လေသူကပြတဲ့ဒီတော်ရေးမှာတော့သူတက်နိုင်မှာအကူအညီရပါတော့။နောက်ကျွန်တော်တို့ကြောက်တော့ဒီ emergency နဲ့ပတ်သက်ပြီး response team တော့ဖွဲ့ထားတည်ရအောင်နော်။ဘာလို့လဲဆိုတော့ PR ဒီလိုနိုင်ငံကတာဝန်ရှိပုဂ္ဂိုလ်တွေကဒါအဲဒီတော့မှရုံးဝန်းဖွင့်ပြီးတော့မှလာဆိုရနေဘူးအောင်ဆောင်ရွက်နေတော့ကျွန်တော်သိရတယ်။အဲဒီကျွန်တော်မိတ်ဆွေတို့ကဒီ international ဖွဲ့စည်းတွေအမှရုံးဆိုင်ပြီးတော့သူတို့ emergency web 14လို့ယူမှာဆောင်ရွက်နေတာတော့ကျွန်တော်သိရတာပေါ့နော်။အဲသူတို့လည်းပဲဒါဆောင်ရွက်နေနေရမှာတော့သူတို့ဘာကိုဆောင်ရွက်လဲပေါ့ကျွန်တော်ကအဓိကတော့သူတို့စဉ်းစားရတော့ခုန layer security ကဏ္ဍတဲ့ဆိုင်တော့သူတို့ကဒီ channel ပဲ disaster management အတွက်သူတို့ကိုညီနေနေစားတော့ကျွန်တော်မြင်ပါတယ်။ဒီရစဝေးကနကျန်တဲ့လူတော်နဲ့ကိစ္စတော့ကျွန်တော်မြင်လာတော့ဒါတော့မနေ့ကလည်းဒီဒီကဖွဲ့စည်းဆောင်ရတဲ့အမျိုးတော့ကျွန်တော်မတွေ့ဘူးနော်။ဦးလောလောဆယ်လက်ဒါဒီကတော့အစီအစဉ်တော့ကျွန်တော်မတွေ့ပါဘူး
။ဆိုတော့ကျွန်တော်သိချင်တာမနေ့ကသူတို့ရခဲ့တဲ့အကူအညီတွေနဲ့မနေ့ကဖြစ်သွားတဲ့ဟိုပျက်စီးဆုံးရှုံးသွားကြတာတွေသူတို့အကူအညီပေးကြတာတွေနဲ့တဘောဒီဟိုပေါ့နော်လှုပ်ဆောင်ခဲ့တဲ့ဒီစီမံကိန်းတွေနဲ့အာဒါဟိုပေါ့ဘဲစားဘဲကြေဖြစ်သွားပြီလားဆရာသူတို့ဒီဘက်ကို carry on များဖြစ်ခဲ့သလားတဘောဒီပုံရက်ဘတ်ဟိုဘတ်ဂျက်ငွေတွေပါတယ်များဟိုဒီအစိုးရလက်ထက်ကိုပြန်ပါလာတာတွေရှိသလားဘယ်လိုများဖြစ်သွားသလဲကျွန်တော်သိချင်တာပါဆရာ
ကျွန်တော်မြင်လာတော့သူကအကူအညီကတော့ဆက်ပြီးတော့ရှိနေတယ်လို့သိပါတယ်ဘာကြောရှင်းပြတယ်လို့လေဒီ emergency ပဲ14လို့ပါလို့ဒီအဖွဲ့တွေကတော့ဆက်ပြီးတော့မှနေပြီးတော့မှရှိနေဆက်ပြီးဘူညီဆက်ရှိနေတယ်ဆိုတော့သိရပ
ါဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဟိုအရင်တစ်ခေါက်လဲကျွန်တော်နဲ့ဆရာနဲ့ဆွေးနွေးခဲ့ဘူးသလိုဒီအရန်ဆန်တူလောင်ထားဖို့ကိစ္စတွေဆရာတို့အရင်တမရဦးသိန်းစင်အစိုးရလက်ထက်မှာသူတို့ဒါအဲ့ဒီဟာအဲ့ဒီကိစ္စကိုသူတို့ဟိုပါတော့နော်ထောက်အစိုးရဘက်ကလို့တိတ်ပြီးတော့ဟိုပေါ့အားပေးမှုမရှိတဲ့အတွက်အဲ့ဒီအစီအစဉ်ကပြတ်တလို့ဖြစ်သွားခဲ့တယ်ဆိုပေမဲ့လည်းဆရာတို့ကအဲ့ဒီအစီအစဉ်ကိုဒီအစိုးရအသစ်လက်ထက်မှာပြန်အကောင့်ထည့်ဖို့ခြင်းနဲ့ဆက်လက်လှုပ်ဆောင်ခြင်းနဲ့လို့ပြောပါတယ်ဆရာအဲ့ဒီအရန်ဆန်တူလောင်ဖို့အစီအစဉ်ကရောဆရာတို့ဒီမြန်မာနိုင်ငံဆန်စပါးအတင်းကျုံနဲ့လက်ရှိအစိုးရကြားထဲမှာဆွေးနွေးပြောဆိုမှုတွေရှိပါပြီလားဆရာ
ဟုတ်အရင်တော့ကျွန်တော်တို့ကဒီသမ္မတဦးသိန်းစင်လက်ထက်တုန်းကအရန်ဆန်ကတော့ကျွန်တော်ဆန်စပါးအတင်းကျုံအနေနဲ့ဥဆောင်ယူခဲ့တာပေါ့နော်ဆိုးရနေပြီးဆက်ကန်ချီးပေးတဲ့အပိုင်းမှာရှိတာပေါ့နော်အာဒါရပြီးတဲ့နေ့ကတော့တော်တော်ထပ်ပြီးမလုပ်သေးတော့ဘူးနော်နှစ်နှစ်လောက်ဝယ်ပြောမှာစိုးရတဲ့မှာတော့ဒီပြီးခဲ့တဲ့စိုးရတဲ့တက်မှာတော့ဒါကြံဝယ်ဖို့စီးပွားရေးကုလားရောင်းမယ်မိကနာဥဆောင်ပြီးတော့မှာစားသုံးမှုကြီးရာဥဆောင်ပြီးတာဝယ်ဖို့တော့ကျွန်တော်တို့စီးရေးခေါ်တယ်ဒီနောက်တစ်ခါစီမံချက်ဒီကျွန်တော်တို့နေနိုင်တဲ့ကိစ္စတော့လောက်တာရှိတယ်ဒါမှကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းမှာပဲပြီးခဲ့တဲ့ဘက်ကပဲဒီစိုးရဥဆောင်တာအောင်ရှိဖို့ကတူပါတယ်ဘိုင်းသေးလေးမှဖြေသွားတာတော့သူကဘတ်ဂျက်မရှိလို့မဝင်နိုင်တော့ဘူးလို့ဖြေသွားတယ်ပေါ့နော်အဲဒါကျွန်တော်တို့မြင်တာတော့ရန်ဆန်ကတော့ဒ ာမီးမျိုးပြောကြတာပေါ့သူလည်းလူတယ်မလို့ကျွန်တော်ကတော့ဘယ်လိုလဲဒီတိုင်းမှာတော့လက်ရှိနေတာမှာတော့ဒီသဘောအပြင်းအနေရေခါနာဖြစ်နေရပေါ့နော်အဲ့တော့ဒီအခါအနေနဲ့အထားရှိကိုတင်တယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ချက်ကတော့ဒီ price stability ခေါ်တာပေါ့နော်ဈေးနှုန်းဒီနေကြီးပေါ့လေသမားရဲ့နေနေကတော့သဘောပေါ်တဲ့အချိန်ကျတော့ဧက15000တော့တကယ်နဲ့ပေါ်တာပေါ့နော်အဲ့ပေါ်တဲ့အခါကျတော့ကျွန်တော်တို့ပုံလေးရမှာလည်းအဲ့ပမာဏအားလုံးဝယ်ဖို့တည်းငွေကြေးတော့မရှိဘူးပေါ့နော်တော်ရံရံကျွန်တော်တို့ရှိတော့တော့ဒီချိန်မှာကျွန်တော်တို့ဟိုမျှတာတဲ့ဈေးနဲ့ဝယ်ပြီးတယ်။နောက်ဈေးတက်တဲ့ကာလတွေရှိတယ်ခုနဩဂတ်စတင်မှာတော့မှပြည်သူပြန်ရောက်ပြီးတာအလုပ်တော့မနော်။အဲကျွန်တော်က buffer stock ပုံစံမျိုးတင်မကပဲနဲ့ကိုယ်စီတော့ဒီနေ့ရေးတော့ပါထောက်ကူယူတဲ့အတွက်ကြောင့်မဟုတ်ကျွန်တော်ကတော့ဒီရံရံဝယ်ဖို့တော့ကျွန်တော်ကဒါတော့ပုံကြီးကျွန်တော်ပုံကြီးကအမြင်အရဆက်ပြီးတိုက်တွန်းညမှာ
ဟုတ်ကဲ့မြန်မာလူတို့ဟာဒီဆန်အပေါ်မှာပဲသူတို့ရဲ့နေတတူကဒီစားသုံးမှုဟာဆန်အပေါ်မှာအများစုမိကိုအားထားနေကြတော့ဒီဆန်ဈေးကွက်ဆန်ဈေးတည်ငြိမ်မှုအတွက်ကဒါဆိုလို့ရှိရင်ဒါအစိုးရရဲ့ဂျာဝင်ဆောင်ရွက်မှုကမဖြစ်မနေလိုအပ်တယ်ပေါ့အဲ့ဒီလိုလို့ဆိုလို့လားဆရာ
မှန်ပါတယ်ကျွန်တော်ကခုနပြောရတာပေါ့တချို့ကလည်းပြောတာကျွန်တော် Facebook ကနေဆိုတယ်မထားရရတယ်ပေါ့နော်ကျွန်တော်ရဲ့မြင်ဟာကျွန်တော်ကရန်စံထားစီရစီတက်ကတဘာဝပြည်နယ်ရှိတဲ့အချိန်မှာအစိုးရအနေနဲ့အလင်းလေးဆောင်ရွက်ပေးနိုင်တယ်။နံပါတ်နေ့ချက်ကရင်းနှုံးရတယ်၊လယ်သမားတွေအတွက်ကရောစားသုံးမှုအတွက်ကနှာတာမှုကိုထိန်းသိမ်းပေးနိုင်တယ်။နံပါတ်သုံးချက်ကပြည်သူတွေကစိုးရိမ်တာပေါ့နော်။တဘာဝပြည်နယ်တခုဖြစ်တဲ့အခါကျရင်ငါတို့စပါးသေးတယ်မလား၊ဆန်သေးတယ်သွားမလား၊ဆန်သေးကပို့လို့သွားမလား။အဲ့ဒီအတွက်လည်းကျွန်တော်တို့ကပဲပြောပြောအစိုးရမှာအရာကရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတရင်ထုတ်ပြန်မှုပြုလုပ်နိုင်တယ်။ပြည်သူတွေရဲ့စိုးရိမ်ပုံမှန်မှုလည်းကျွန်တော်တို့ကပဲပြောပြောကြားသေးလို့တော့မဟုတ်ဒီကျေးဇူးအရင်တော့ကောင်းတဲ့အချက်ကများလို့ကျွန်တော်မြင်ရတော့ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ်